ဖမ်းဆီးခံရပြီးတရားရင်ဆိုင်နေရတဲ့ရိုက်တာတွေနောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုစာနယ်ဇင်းဆိုင်ရာရဲစွန်တတိအတွက်2019ခုနှစ်ဂျိမ်းစ်ဖိုလီမီဒယ်ဆုရစီချင်းမြင်လိုက်တဲ့အကြောင်းဗိုလ်သူကြီးကကြေညာပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာဒီကနေ့စက်တင်ဘာလကရခိုင်ပြည်နယ်ကမ်းခြေတစ်ခုမှာပုံနေကြတဲ့ရိုဝင်ဂျာလူသား10ဦးကိုအစိုးရစစ်တပ်နဲ့ဗိုလ်တော်ဘာသာဝင်ရောတော်သားတွေကတတ်တည်ခဲ့တဲ့ခြေရကူတရားကြံတာပြည်သူစွာရေးသားတင်ကြတာအပါအဝင်ဒီမှာငါ့ကျန်းဖတ်မှုအကြောင်းရေးသားတင်ကြတဲ့အတွက်ဒီစုကိုချင်းမြင်လိုက်တာလို့စုချင်းမြင်တဲ့အမေရိကန်ခြေဆိုင်မီဒိုအဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မီဒိုအဖွဲ့အပါအဝင်နိုင်ငံတကာအစိုးရတွေကုလသမဂ္ဂနဲ့တခြားနိုင်ငံတကာအဖွဲ့တွေကရခိုင်ပြည်နယ်ကမွတ်စလင်တွေကိုရိုဟင်ဂျာလို့ခေါ်ဖို့သုံးဆပြီးကာယကံရှင်တွေကိုယ်တိုင်ကလည်းသူတို့ကိုယ်သူတို့အဲလိုဖော်ပြပြောဆိုပြီးမြန်မာအစိုးရကတော့ရိုဟင်ဂျာလို့မခေါ်ဆိုသေးရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့ပဲတုံ့ပြန်ပြောဆိုပါတယ်။သိပ္ပံကင်းတို့ကလည်း10 American တည်နှုတ်လက်ခွင့်ဆိုင်ရာအဖွဲ့ကကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကို For the Freedom to Write လို့လဲဆိုတာတည်ငြိမ်တာခွင့်ဆိုင်ရာစုချင်းမြင်ပါလိမ့်မယ်။